တိုင်းဒါလက်နက်ကင်ဖွဲ့တွင်နဲ့ငင်းချမ်းရေးဆွေးနွေးဖို့တမရော်ကပြင်ဆင်နေကြောင်းကြေညာလိုက်တဲ့ပေါ်စုပ်ပြန်ချက်နဲ့သဘောထားအမြင်တစ်ချို့ကိုသင်ပြပေးပါမယ်ကျွန်တော်နိုင်ကွင်းပါတနင်္ဂနွေလက်နက်ကင်ဖွဲ့တွင်နဲ့ငင်းချမ်းရေးရအောင်ကြိုးပမ်းရဖို့အမြဲတမ်းကော်မတီတရဖွဲ့စည်းလိုက်ကြောင်းတမရော်ကဒီသတင်းမှတ်ထမှာပဲကြေညာလိုက်တဲ့ပေါ်မှာပဋိကန်တိုက်ပွဲဖြစ်နေတ ကိုလက်မရည်သူပြည်သားလက်နက်ကန်ဖွဲ့တွေနဲ့ရောမထိုးရသေးတဲ့ဖွဲ့တွေနဲ့ပါငြိမ်းချမ်းရေးရအောင်ကြိုးပမ်းသွားဖို့အမြဲတမ်းကော်မတီတစ်ခုကိုဖွဲ့စည်းခဲ့တာလို့တမတော်ပြောခွင့်ရဗိုလ်ချုပ်စွန်မင်းထွန်းကပြောပါတယ
်။ခုကတော့ပါမီနစ်ခွဲလိုက်တဲ့ဘောပါလား။သူကလုံဆောင်ကတော့ဆုံးချက်ပါပဲ။နံပါတ်၁ကတော့ကျွန်တော် NCA လက်မရည်သူပြည်သားလူတွေနဲ့လည်း NCA စာချုပ်ခိုင်နေအောင်ဆက်လက်ရှင်းနေတယ်။ NCA လက်မရည်သူကတော့ EA ဖွဲ့တွေနဲ့လည်းကျွန်တော်တို့အနေနဲ့ဆက်လက်ပြီးတော့ကြာဒီလက်မရည်ခွင့်ကဆက်လက်ရှင်းနေတယ်။ပြီးရင်ထာဝရညီညာရေးကြီးကြပ်တည်ပြီးကျွန်တော်တို့ဆောင်ရွက်သွားမယ်အဖွဲ့အစည်းဖြစ်ပါတယ်။
ဒါပေမဲ့လည်းမြန်မာစစ်တပ်နဲ့လက်နက်ကန်ပြည်ပခန့်တွေအဓိကဖြစ်ပွားနေတဲ့အေရခိုင်လက်နက်ကန်ဖွဲ့ကိုအကြမ်းဖက်ဖွဲ့စည်းဖြစ်အစိုးရကသတ်မှတ်ထားတဲ့အတွက်ဘယ်လိုပုံစံနဲ့ဆွေးနွေးမလဲဆိုတာကတော့ရှင်းရှင်းလင်းလင်းမရှိသေးပါဘူး။အေအေပါဝင်မြောက်ပိုင်းမာမိတ်၃ဖွဲ့ကတော့အကြမ်းဖက်ဖွဲ့စည်းနဲ့မတရားသိမ်းဖြစ်သတ်မှတ်ကြေညာထားတာကိုပယ်ဖျက်ပေးဖို့မကြာသေးခင်ကပဲတောင်းဆိုထားတာပါ။တမတော်ရဲ့ဒီသတင်းပတ်ထည်ထုတ်ပြန်ချက်မှာတော့အေအေဖွဲ့ကိုအကြမ်းဖက်ဖွဲ့စည်းဖြစ်ပေါ်ပြသုံးနှုံးထားတာတော့မတွေ့ရပါဘူး။ပုဂျုံစုံမင်းထုံးကတော့လက်နက်ကန်အဖွဲ့တွေအားလုံးနဲ့ဆွေးနွေးဖို့ရည်ရွယ်ထားတယ်လို့ပြောပါရတယ်
။အဲတွဲဆောင်ဆွေးနွေးမှုမှာ NCA ထိုးကြားလူပေါ်မှာထိုးကြားလူပေါ်ရှိတဲ့အဖွဲ့တွေပါပါလိမ့်မယ်
။သမ္မတငြိမ်းချမ်းရေးဆွေးနွေးမှုကော်မတီလို့အမည်ပေးထားတဲ့အမြဲတမ်းကော်မတီကတော့ဥက္ကဋ္ဌဖြစ်ဒုတိယဗိုလ်ချုပ်ကြီးရာပြီးအစိုးရမှုဖြစ်ဒုတိယဗိုလ်ချုပ်ကြီးအောင်လင်းတွေးတို့ဦးဆောင်ပြီးနိုဝင်ဘာလ9ရက်နေ့ကဖွဲ့စည်းတာဖြစ်ကြောင်းလည်းသတင်းထုတ်ပြန်ထားပါရတယ်။အေရခိုင်လက်နက်ကန်ဖွဲ့ပြောခွေရခိုင်ဒုက္ခကတော့ငြိမ်းချမ်းရေးဆွေးနွေးဖို့သမ္မတစိတ်မြင့်ရာရှိတွေဥဆောင်တဲ့ကော်မတီဖွဲ့စည်းလိုက်တဲ့ပုံမှာစောက်ကြည့်ဖို့လိုတယ်လို့ပြောပါတယ
်။အဲ့ဒီကော်မတီကနေပြီးတော့ဒီငြိမ်းချမ်းရေးရအောင်သူတို့တကယ်ဘာလုပ်လာမလဲဆိုတာကတော့ဒါဆက်ပြီးတော့တောင်းကြည့်ရမှာပေါ့။တကယ်ငြိမ်းချမ်းရေးရအောင်လုပ်မယ်ဆိုလို့ရှိရင်တော့မြန်မာစစ်တပ်ဘက်ကနေပြီးတော့ရှာမထားတဲ့အတားအဆီးဖြစ်စေနိုင်တဲ့မူဝါဒတွေကိုတော့သူ့ပြင်ဖြေလျှော့မှုတွေလုပ်ဖို့တော့လိုတယ်ဗျ။
လူလာမြန်တာတဲ့အခြေအနေတွေမရှိဘူးဆိုပြီးရွေးကောက်ပွဲတွေမကျင်းပဖို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကပယ်ပြက်ခဲ့တဲ့အဆဲမှာအများဆုံးဖြစ်ခဲ့တဲ့ရခိုင်ပြည်နယ်မှာဒီဇင်ဘာလကနောက်ဆုံးထားပြီးဂျာဖြားရွေးကောက်ပွဲတွေကျင်းပဖို့အေရခိုင်လက်နက်ကန်ဖွဲ့ကနိုဝင်ဘာလ12ရက်နေ့ရက်စွဲနဲ့ကြေညာချက်ထုတ်ပြန်တိုက်တွန်းတဲ့ပုံမှာတပ်မတော်ဘက်ကတော့ ULA AA ဖွဲ့ရဲ့ထုတ်ပြန်ချက်ကိုကြိုဆိုကြောင်းထပ်မံထုတ်ပြန်ခဲ့တာပါတချိန်တည်းမှာပဲရေကောက်ပွဲမှာအများစုနဲ့အနိုင်ရထားတဲ့ခံမှန်းထားတဲ့ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကလည်းဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုပေါ်ပေါက်ရေးရေကောက်ပွဲမှာပါဝင်ခဲ့ကြတဲ့တိုင်းသားနိုင်ငံရေးပါတီတွေနဲ့လက်သွဲဖို့ဆန္ဒရှိကြောင်းကန့်လန့်လိုက်ပါတယ်အစိုးရတပ်မတော်နဲ့လက်နက်ကင်တွေရဲ့တရားပိုင်းတွင်ထုတ်ပြန်ချက်တွေပေါ်မှာတော့ငြိမ်းချမ်းရေးအတွက်အလားအလာကောင်းဖြစ်ရခိုင်ပြည်နယ်ခြေဆိုင်စိုင်းရစီယာမောင်ကျော်ဆန်ကသုံးသပ်ပါတယ်
ဒီတခါတက်မလို့ကဟိုအကျံဖဲတို့ဘာတို့မဆုံးနှုံးတာနောက်တခါ NLD ပါတီကလည်းတော့တိုင်းရင်းသားပါတီနဲ့ပူးပေါင်းပြီးတော့မှဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုကိုတည်ဆောက်မယ်ဆိုပြီးတော့သူတို့ကဒီလိုမျိုး policy ပြောလာတာပေါ့အခုတွေ့နေရတဲ့အခြေအနေကိုကြည့်လို့ရှိရင်အကောင့်ထက်ကိုရွေးတယ်လို့ပြောရတော့မှာပေါ့
ဒီရက်ပိုင်းမှာမြန်မာစစ်တပ်နဲ့ AA ဖွဲ့တို့ရခိုင်ပြည်နယ်အတွင်းမှာတိုက်ပွဲငြိမ်သက်နေပါတယ်ဒီခိုင်လက်နက်ကန် AA ဘက်နဲ့မြန်မာတပ်မတော်တို့ကလည်းနိုဝင်ဘာလ12ရက်နေ့ကထုတ်ပြန်ကြေညာချက်တွေဟာမြန်မာနိုင်ငံရေးအခင်းကျင်းတွေမှာသာဝရငြိမ်းချမ်းရေးလမ်းကြောင်းအစပြုအပြုတော်ဆောင်တဲ့ချင်းကမှုဖြစ်တယ်လို့ယုံကြည်ပြီးရခိုင်မျိုးရပါတီကလည်းလှိုက်လှဲစွာကြိုဆိုကြောင်းနိုဝင်ဘာလ23ရက်နေ့မှာသဘောထားထုတ်ပြန်ကြေညာခဲ့ပါတယ်ခင်ဗျာကျွန်တော်နိုင်ကွန်းအိမ်မှာ VOA အတွက်သတင်းပေးပို့ထားတာဖြစ်ပါတယ်